မင်္ဂလာညနေခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇွန်လ18ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအထိအစီအစဉ်တွေကို line to meter 1925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါအခုညနေခင်းအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်ပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမိုက်တန်စင်နဲ့ကျွန်တော်ကြော်ကြသိမ်းပြောပြမှာပါမြောက်ကိုရီးယားဆိုရဟာနျူကလ িয়ার စီစဉ်ကိုဆွန့်လွတ်ဖို့မရှိဘူးဆိုတာ VOA ကရတဲ့ထောက်ထားတစ်ခုမှတွေ့ရပါတယ်။မြန်မာနိုင်ငံမှာကုလသမဂ္ဂရဲ့လှုပ်ဆောင်ချက်တွေဟာချုပ်ရင်းလွဲချော်မှုတွေနဲ့မအောင်မြင်ခဲ့ဘူးလို့တီချာလီလာပြုစုတဲ့အစီအစဉ်တစ်ခုမှဖော်ပြထားပါတယ်။အိုမန်ပင်လယ်ကွင်းမှာယူနိုက်တက်ဒီမွန်စင်းကိုတိုက်ခိုက်တာအီရန်လက်ချက်လုပ်ပြတဲ့တပ်ပုံအစ်တွေကိုပန်တဂွန်စစ်ဌာနချုပ်ကထုတ်ပြန်လိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစစ်ဝင်စားပွဲထိပ်တန်းသတင်းတွေကိုလည်းသိရပါမှာခင်ဗျာ
။ကောင်းပါပါရှင်။စီရပတိပခဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာလုံခြုံရေးဆိုရင်မှုကြောင့်နောက်ထပ်အုပ်ချုပ်ရေးမှု7ဦးနှုတ်ထွက်စာတင်သွားပါရယ်
။အုပ်ချုပ်မှုတွေကတော့လုံခြုံထားပါတယ်။ဒီနေ့ကတော့စစ်တရားကိုပြီးတော့ထောက်ပါတယ်။အဲ့ဒါတော့အပြင်ဖြစ်နေသေးဘူး။နောက်ကမှ
ဘုံမင်းကျေးရွာအုပ်ချုပ်ရေးမှုဦးထွန်းဝင်းပြောသွားတာပါရှင်။အပြည့်စုံကတော့မကြခင်ကြားကြမှာပါ။ဒါအပြင်ကဘာတဝါမှာစီးပွားရေးအခြေအနေတွေမရေမရာဖြစ်နေပေမဲ့လည်းရှေ့လာမယ့်နှစ်တွေအတွင်းမြန်မာနိုင်ငံရဲ့စီးပွားရေးအလားအလာတွေကောင်းနေတယ်လို့ကဘာဘန်ကခန့်မှန်းလိုက်တဲ့သတင်းနဲ့အတူနိုင်ငံတကာသတင်းဆောင်ပါမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ထပ်ပြီးတော့ရွေးကောက်ပွဲဝင်မဲ့သတင်းဆောင်ပါကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိပ်တန်းရောက်သတင်းတွေကိုကိုကျကျော်သိန်းနဲ့မအီတန်စင်တို့ကပြောပြပေးကြပါအောင်ရှင်။
ဟိုအတွင်းမှုကအလွတ်တော်စီးမှလည်းအဲ့လိုနားရင်ရေးကြတဲ့ကိစ္စလည်းဆွေးနွေးရပြီပေါ့ဗျာ
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဟာနျူကလ িয়ার လက်နက်ထုတ်လို့ရေတုအစိုးရရဲ့အစီအစဉ်ကိုဆွန့်လွတ်ဖို့ရွေးချက်မရှိဘူးဆိုတော့ VOA ကရခဲ့တဲ့မြောက်ကိုရီးယားအစိုးရတရားဝင်ဆော်စတဲ့တစ်ခုမှတွေ့ရပါတယ်ဒါဟာဖြင့်မြောက်ကိုရီးယားကနျူကလ িয়ার ကင်းရှင်းအောင်လုပ်မှတည်ကြတယ်လို့သမ္မတထရမ့်အစိုးရကပြောထားတာနဲ့ကွဲလွဲနေပုံရပါတယ် VOA ကရတဲ့ထောက်ထားဟာသမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်တို့ရဲ့ဒုတိယကြိမ်ထိပ်သီးအစည်းအဝေးမတိုင်ခင်မြောက်ကိုရီးယားဆိုရတွင်တရားဝင်သဘောထားနဲ့ပတ်သက်လို့စစ်ဖက်ထိတ်တန်းတာဝန်ရှိသူတွေကိုညွှန်ကြားချက်ပေးတဲ့တင်ကြားရေးလမ်းညွှန်ချက်တစ်ခုဖြစ်ပါတယ်။ဟာနိုင်မှာလုပ်တဲ့ဒုတိယထိပ်သီးအစည်းအဝေးမှာနောက်ဆုံးသဘောတူညီချက်တစ်ခုရအောင်လုပ်ပြီးကမ္ဘာပေါ်မှာနျူကလ িয়ার မဟာဗျူဟာနိုင်ငံတစ်ခုအဖြစ်လက်ခံအသိအမှတ်ပြုလာစေမယ့်နည်းလမ်းတစ်ခုအဖြစ်အသုံးချဖို့ကင်ဂျွန်ဝန်းကထိပ်သီးအစည်းအဝေးပေါ်သဘောထားခဲ့တယ်ဆိုတာအဲ့ဒီအထောက်အထားမှာရှင်းရှင်းလင်းလင်းဖော်ပြထားပါတယ်။ဒီအစည်းအဝေးကိုမိမိတို့ဖန်တီးထားတဲ့နျူကလ িয়ার အင်အားပိုပြီးခိုင်မာစေဖို့အသုံးချမယ်လို့ကင်ဂျွန်ဝန်းကပြောတာကိုကိုကဖော်ပြထားပါတယ်ဟနွိုင်းထိပ်သီးအစည်းအဝေးမှာနျူကလ িয়ার ကင်းရှင်းရေးနဲ့တန်ခတ်ရည်ရွယ်မှုလျှော့ပေါ်ပေးရတော့ပေါ်အမြင်မတူကြတဲ့အတွက်သဘောတူညီချက်တစ်ခုခုမရပဲပြီးဆုံးသွားခဲ့ပါတယ
်ပြီးခဲ့တဲ့သတင်းပတ်အိုမန်ပင်လယ်ခွေးကနိုင်ငံသားရင်ရဲ့ရေတံတင်တင်မော20ကိုအီရန်ကတက်ခတ်ခဲ့တဲ့သက်တေဖြစ်တဲ့ဓာတ်ပုံတွေကိုအမေရိကန်ပန်တဂိုစစ်ဌာနချုပ်ကထုတ်ပြန်လိုက်ပါတယ်အီရန်ရဲ့တော်လှန်ရေးအင်စောက်တပ်ဖွဲ့ IRGC ကမပေါက်ကွဲသေးတဲ့မိုင်းတလုံးကိုဂျပန်ပိုင်ကိုကူက courage ရင်းနှီးတဲ့တင်မောရဲ့ဘေးကနေခွာယူသွားတာကိုဓာတ်ပုံမှာတွေ့ရတယ်လို့အမေရိကန်ကပြောပါတယ်။နောက်ဓာတ်ပုံတစ်ခုမှာတော့တင်မောမှာမိုင်းပုံဘယ်နေရာမှာကတ်ထားလဲဆိုတာကိုတွေ့နိုင်ပါတယ်။နောက်ထပ်ဓာတ်ပုံတစ်ပုံမှာတော့ courage တင်မောမှာအပေါက်ကြီးတစ်ခုဖြစ်နေတာကိုတွေ့ရပြီးတော့ဒါမိုင်းပုံပေါက်ကွဲလို့ဖြစ်ရတာလို့ဘန်တဂွန်ကဆိုပါတယ်။ဗီဒီယိုရုပ်သံမှတ်တမ်းအထောက်အထားတွေအရဒီတက်ကိတ်မှုဟာအီရန်လက်ချက်ဆိုတာပေါ်လွင်ကြောင်းနဲ့မပေါက်ကွဲသေးတဲ့မိုင်းကိုဖယ်ရှားနိုင်စွမ်းရှိရတဲ့အီရန်မှာရှိခဲ့တဲ့ဆိုပြီးတော့လေအမေရိကန်ကပြောဆိုခဲ့တာပါဒီတက်ပုံတွေနဲ့ပတ်သက်ပြီးတော့အီရန်ဘက်ကတုံ့ပြန်တာမရှိသေးပေမဲ့လေဒီရေနံတဲ့သင်္ဘောတွေကိုတိုက်ခိုက်မှုမှာပတ်သက်မှုမရှိဘူးလို့ပြောဆိုထားတယ်လို့ဒီလိုဆွဆွဲချက်တွေဟာအထိပယ်မရှိတဲ့အပြင်အနေရများတယ်လို့လည်းပြောဆိုထားပါတယ်တင်းလာတဲ့နေ့လယ်ပိုင်းတုန်းကအမေရိကန်ယာယီကာကွယ်ရေးဝန်ကြီးပက်ထရစ်ရှနဟန်ကအရှိလယ်ပိုင်းဒေသကိုတက်သားထောင်ကျော်လောက်ဆေးလွတ်မယ်လို့ကြီးညာခဲ့ပြီးတော့ဒါဟာခင်စစ်သဘောအနေနဲ့ဆေးလွတ်တာဖြစ်တယ်ဆိုပြီးတော့လည်းပြောဆိုထားပါတယ်
။တနင်္လာနေ့ကကိုင်ရိုမြို့တော်တရားခွင်ထဲမှာရုပ်ရည်လဲကျသေးဆုံးသွားတဲ့အီဂျစ်သမ္မတဟောင်းမိုဟာမက်မော်စီကိုဒီကနေ့မြေမြို့တကြိုလိုက်ပါပြီ။မစ္စတာမော်စီဟာအီဂျစ်နိုင်ငံမှာဒီမိုကရေစီနှိကျရွေးကောက်ပွဲနဲ့ပထမဆုံးရွေးကောက်ခံရတဲ့သမ္မတဖြစ်ပြီးနောက်ပိုင်းမှာသူ့ကိုစစ်တပ်ကအာဏာသိမ်းဖြုတ်ချလိုက်တာပါ။ကိုင်ရိုမြို့တော်ကတူရာအချင်းထောင်ထဲမှာလုပ်တဲ့အာသုဘဝပြုစုတောင်းပွဲကိုသူ့ရဲ့မိသားစုဝင်တွေတက်ရောက်ခဲ့ကြပြီးမျိုးတော်ရှိပိုင်းခိုင်ကနဇာစီတီမှာရှိတဲ့တင်းကျိုင်းမှာမြေမြုပ်တကြိုလိုက်တယ်လို့သူရဲ့အကျိုးဆောင်ရှိနေသူကပြောပါတယ်။မစ္စတာမော်စီကိုရှကီးယားပြည်နယ်သူရဲ့ဇာတိမျိုးကမိသားစုတင်းကျိုင်းမှာမြေမြုပ်တကြိုဖို့လူညုံရေးအဖွဲ့တွေကခွင့်မပြုခဲ့ဘူးလို့သူရဲ့သားဖြစ်သူအာမက်ကပြောပါတယ်။အသက်68နှစ်အရွယ်မစ္စတာမော်စီဟာဖရှိုမှုနဲ့ဆွဲချက်တင်ခံရတဲ့ကိုင်ရိုမြို့တော်တရားခွင်မှာတနင်္လာနေ့ကစကားပြောနေရင်လဲကျသွားခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။တရားစစ်ဆေးချိန်တွင်သူ့ကိုထည့်ထားတဲ့မှန်ကန်တွေကနေ9မိနစ်လောက်စကားပြောပြီးချိန်မှာသူချမ်းပြင်ပေါ်လဲကျသွားတာလို့ဆိုပါတယ်။မစ္စတာမော်စီကိုစေးုံခေါ်တော့ပေမဲ့နှလုံးရောဂါဖောက်သွားပုံရပြီးစေးုံရောက်ချင်မှပဲကွယ်လွန်သွားတယ်လို့နိုင်ငံပိုင်ရုပ်သံဌာနကကြေညာပါတယ်။မိုးစလင်ညီကိုရိုမြောက်ဖွဲ့မှာနှစ်ပေါင်းများစွာထိတ်တန့်ကောင်းဆောင်တူဖြစ်ခဲ့သူမစ္စတာမော်စီဟာ2012ခုနှစ်မှာသမ္မတဖြစ်ရွေးကောက်ခံခဲ့ရပြီး သူ့ဘော်ကန့်ကွက်ဆန္ဒပြပွဲတွေဖြစ်ပြီးတဲ့နောက်အီဂျစ်စစ်တပ်ကအာနာသိမ်းဖြုတ်ချလိုက်တာပါသူ့ကိုဖြုတ်ချလိုက်ပြီးတော့ထောင်ထဲထည့်ထားခဲ့ပြီးမော်စလင်ညီကိုရိုမျိုးအဖွဲ့ကိုလည်းစစ်တပ်ကနှိမ်နှင်းဖြိုခွဲခဲ့ပါတယ်
ဘဟုအမေရိကတိုက်နိုင်ငံတွေဖြစ်ကြတဲ့ El Salvador, Guatemala နဲ့ Honduras နိုင်ငံတွေအတွက်အထောက်ပံ့အကူအညီငွေဒေါ်လာတန်းနဲ့ချီကိုရုပ်သိမ်းဖို့ Trump အစိုးရကပြင်ဆင်နေပါတယ်။ Mexico နဲ့ဇက်ကိုဖျက်ချော်ပြီးတော့ American ပြည်အောင်စုမှာခုံလုံခွင့်ရလိုတဲ့ဘဟုအမေရိကတိုက်နိုင်ငံကရွှေပြောင်းနေထိုင်လို့သူထောင်နဲ့ချီပေါ်မှာ American သမ္မတ Donald Trump ကဝေဖန်လိုက်ပြီးတဲ့နောက်တင်းလာနေမှာဒီသတင်းထွက်ပေါ်လာတယ်ဖြစ်ပါတယ်။ငြိမ်းချမ်းမှုနဲ့ရာဇမှုတွေထူပြောနေတဲ့ဒီနိုင်ငံတွေအတွက်အကူအညီအထောက်ပံ့ကိုဖြတ်တောက်လိုက်တာကရက်ဆက်လွန်ပါတယ်ဆိုပြီးတော့လွှတ်တော်အမတ်တွေကပြောဆိုနေပြီးတော့ဒီစီဇန်ကိုဆန့်ကျင်ကြပါတယ်ဒီလိုအကူအညီဖြတ်တောက်လိုက်မှုကြောင့်ရွှေပြောင်းနေထိုင်သူတွေပိုတော်များလာနိုင်သေးတာကြောင့်ဒီစီဇန်ကအဆင်ပြေမှာမဟုတ်ဘူးလို့ဝေဖန်နေကြရတယ်ဖြစ်ပါတယ်
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့အင်္ဂါညနေဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ပြောပြနေပါတယ်မြန်မာနိုင်ငံကနေရိုဟင်ဂျာမွတ်စလင်တွေထွက်ပြေးသွားတဲ့အခြေအနေမရောက်ခင်နှစ်တော်ကြာခဲ့ကကုလသမဂ္ဂအဖွဲ့အစည်းအများပြားဟာအတူတကွညှိနှိုင်းလှုပ်ဆောင်မှုပြက်ကွက်ခဲ့ကြတာကြောင့်စနစ်နဲ့အဖွဲ့အစည်းတစ်ခုလုံးလိုက်မအောင်မြင်မဲဖြစ်သွားရတယ်လို့ကုလသမဂ္ဂနဲ့ပတ်သက်ပြီးတရားလိလာဆန်းစစ်ထားတဲ့အစီရင်ခံစာတစ်ခုမှဖော်ပြထားပါတယ်။36မျက်နှာပါဒီအစီရင်ခံစာကိုဂွာဒီမာလာနိုင်ငံသားရဲ့ဝန်ကြီးဟောင်းနဲ့ကုလသမဂ္ဂဆိုင်ရာဂွာဒီမာလာတန်မန်ကြီးဟောင်းဂျော့ဂျ်ရိုဇန်တောကလိလာပြုစုခဲ့တာပါ။မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတန်တမန်ရေးအရနောက်ကွယ်မှာညှိနှိုင်းလှုပ်ဆောင်မလား။လူသိရှင်ကြဝေဖန်ပြောဆိုပြီးလှုပ်ဆောင်မလားဆိုတဲ့မတူကွဲပြားတဲ့အမြင်တွေကိုကုလသမဂ္ဂအနေနဲ့ပေါင်းဆက်လှုပ်ဆောင်နိုင်ခဲ့ဖို့ကောင်းတယ်လို့တနင်္လာနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ရလဒ်ကတော့သတိလင်္ကာမှာတမိခွဲထွက်ရေးဝါဒီတွေနဲ့ဖြစ်တဲ့ပြည်တွင်းစစ်2009ခုနှစ်ကအဆုံးသတ်ချိန်မှာဖြစ်ခဲ့တဲ့အတိုင်းကုလသမဂ္ဂစနစ်ရဲ့လုံးဝချို့ယွင်းတဲ့လှုပ်ဆောင်ချက်တစ်ခုဖြစ်သွားခဲ့တယ်လို့ရိုဇန်တောကပြောပါတယ်။ဒီအစီရင်ခံစာပေါ်လူခွင့်ရေးစောင့်ကြည့်လေလာရေးအဖွဲ့ HRW ရဲ့အာရှဒေသဆိုင်ရာဒုတိယညွှန်ကြားရေးမှူးဖီလ်ရောဘတ်ဆန်ကတော့ဝေဖန်ပြောဆိုပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တဲ့လူသာထုအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုအတိုင်းအတာပမာဏနဲ့ဘင်္ဂလားဒေ့ရှ်မှာကမ္ဘာအကြီးဆုံးဒုက္ခသည်စခန်းပေါ်လာတာကိုကြည့်မယ်ဆိုရင်ဒီအစီရင်ခံစာဟာအထင်ကြီးထအောင်ထင်ကြီးအောင်ရေးထားပေမဲ့မျှော်လင့်ထားသလောက်ဖြစ်မလာတဲ့အစီရင်ခံစာတစ်ခုပဲဖြစ်ပြီးတော့လုံးဝကိုစိတ်ပျက်စရာပါပဲလို့တနင်္လာနေ့ထုတ်ပြန်ချက်တစ်ခုမှာဖီလ်ရောဘတ်ဆန်ကဝေဖန်ထားပါတယ်။မြန်မာဆွေရကတော့ရိုဟင်ဂျာလို့ခေါ်ဆိုတာကိုအတိမတ်ပြုမထားသလိုရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဝေဖန်ပြောဆိုချက်တွေပေါ်အမြဲလူငင်းဆန်တုံ့ပြန်ထားပါတယ်
ဟောင်ကောင်ပါလီမန်မှာဆွေးနွေးအတည်ပြုဖို့ကြိုးစားခဲ့တဲ့တရားခဏ်လွှဲပြောင်းပေးဖို့ရည်ဆိုင်ရာဥပဒေမူကြမ်းကြောင့်ဆန္ဒပြပွဲတွေစတင်ခဲ့ပြီးတော့နိုင်ငံရေးမငြိမ်သက်မှုတွေဖြစ်ခဲ့ရတဲ့ပုံမှာဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီကနေ့မှတောင်းပန်စကားပြောဆိုခဲ့ပါတယ်။ဒါပေမဲ့အများတောင်းဆိုနေသလိုယာယီကနေနှုတ်ထွက်ပေးဖို့ကိုတော့သူကငြင်းဆန်ပြီးတော့အုပ်ချုပ်ရေးမှူးတက်တန်းကုံဆုံးတဲ့အထိဆက်လုပ်သွားမယ်လို့ကတိပြုပြောဆိုခဲ့ပါတယ်။ရာဇဝတ်မှုကျူးလွန်တယ်လို့မတင်တာသူတွေကိုတရုတ်ပြည်မှကြီးကိုအမှုရင်ဆိုင်နိုင်ဖို့ဟောင်ကောင်ကနေလွှဲပေးနိုင်မဲ့ဥပဒေကြမ်းကိုလွှတ်တော်မှအတည်ပြုနိုင်ဖို့ကြိုးစားခဲ့တဲ့ပေါ်မှာလူတန်းနဲ့ချီပြီးတော့ဆန္ဒပြခဲ့ကြလေဖြစ်ပါတယ်။ဒီငွေနေတဲ့ကဆန္ဒပြသူ2တန်းလောက်ထိရှိတယ်လို့စီစဉ်သူတွေကပြောနေကြပါတယ်။ဟောင်ကောင်မှာဒီမိုကရေစီနည်းလမ်းကျရွေးကောက်ပွဲကျင်းပဖို့2014ကစတင်တောင်းဆိုခဲ့တဲ့ Umbrella Movement ထီးလှုပ်ရှားမှုကြောင့်ထောင်ဒဏ်ကျခံခဲ့ရပြီးတော့တင်းလာတွေကမှအချင်းချင်းကပြန်လွတ်လာသူဟောင်ကောင်လူခွင့်လှုပ်ရှားသူကြောင့်သာဂျော့ရှောဝမ်ကလည်းဆန္ဒပြပွဲတွေမှာပူပေါင်းပါဝင်ခဲ့ပါတယ်။မက်ကန်ပြောင်စုကတော့ဆန္ဒပြသူတွေကိုထောက်ခံကြောင်းနဲ့စန့်ကျင်ဆန္ဒပြနေသူတွေဟာအခြေခံခွင့်ရတွေအတွက်ငြင်းငြမ်းစွာဆန္ဒပြနေတာဖြစ်တယ်လို့လွတ်လပ်စွာပြောဆိုခွင့်နဲ့လွတ်လပ်စွာစုဝေးခွင့်ခွင့်ရတွေအတွက်ဆန္ဒပြနေရလည်းဖြစ်တဲ့အကြောင်းဒါကြောင့်လည်းအမေရိကန်အနေနဲ့လိလာဆောင်ကြည့်နေပြီးတော့ဟောင်ကောင်လူတို့ရဲ့ဆွေးရေပူပယ်ချက်တွေကိုဖြေရှင်းပေးဖို့ဟောင်ကောင်ဆွေးရကိုဆက်လက်တောင်းဆိုနေတဲ့အကြောင်းမက်ကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရ Morgan Ortega's ကပြောပါတယ
်။အမေရိကန်ပြည်ထောင်စုမှာကြုံတက်နေတဲ့တရုတ်တက္ကသိုလ်ကျောင်းသားတွေကိုအမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေနဲ့ပတ်သက်ပြီးတရှုလှုပ်ထောက်လှမ်းဖို့တရုတ်အစိုးရကဖိအားပေးခိုင်းစီတာတွေပိုးပြီးများလာနေပါတယ်။အထက်လွှတ်တော်ထောက်လှမ်းရေးကော်မတီဒုတိယဥက္ကဋ္ဌဒီမိုကရက်ထက်လွှတ်တော်မတ်မာခ်ဝေါ်နာကတနင်္လာနေ့မှာလူဆွဆွဲပြောဆိုသွားတာပါ။ကျွန်တော်နိုင်ငံမှာတံမြန်ထောက်လှမ်းရေးလှုပ်တဲ့ဖြစ်ရပ်အခြေအတွေအများပြားမှာတရုတ်နိုင်ငံသားတွေပါဝင်ပတ်သက်လာပါတယ်လို့ဝါရှင်တန်မြို့တော်ကနိုင်ငံသားဆက်ဆံရေးကောင်စီမှာတနင်္လာနေ့ကပဲမစ္စတာဝေါ်နာပြောသွားတာပါ။တရုတ်မိသားစုတွေအနေနဲ့သူတို့မိသားစုတွေကဒါဒါမှမဟုတ်သမီးဖြစ်သူဟာအမေရိကန်ကနေပြန်လာတဲ့အခါညာနာပစ္စည်းမူပိုင်ခွင့်ပါမလာဘူးဆိုရင်မိသားစုလုံးဒုက္ခရောက်မယ်လို့တရုတ်ထောက်လှမ်းရေးအဖွဲ့တွေကချိန်ချောက်ပြောဆိုတဲ့အကြောင်းမစ္စတာဝါနာကပြောပါတယ်။ အမေရိကန်မှာကြောင်းတက်နေတဲ့ကျောင်းသားတွေနဲ့ပတ်သက်ပြီးအခုလိုစကားမျိုးကို FBI ညွှန်ကြားရေးမှူးခရစ္စတိုဖာရီကလည်းပြီးခဲ့တဲ့ AB လကပြောခဲ့မှုပါတယ်။တရုတ်ထောင်လိုင်းရေးအဖွဲ့တွေဟာအမေရိကန်မှာကြောင်းတက်နေတဲ့တရုတ်ကျောင်းသားတွေကိုတုံ့ချပြီးသုတေသနနဲ့နှီးပညာဖန်တီးမှုတွေကိုခိုးယူနေတယ်လို့ခရစ္စတိုဖာရီကပြောခဲ့တာပါ။အမေရိကန်ကောလိနဲ့တက္ကသိုလ်တွေမှာကြောင်းတက်နေတဲ့နိုင်ငံသား၃ပုံတပုံနှီးပါးဟာတရုတ်ကျောင်းသားတွေဖြစ်ကြပါတယ်။
တရုတ်နိုင်ငံတောင်ပိုင်းစီချွန်ပြည်နယ်မှာတင်းလာနေနောက်ပိုင်းတုန်းကအင်အားပြင်းငင်းနှစ်ခုလှုပ်ခတ်ခဲ့တာကြောင့်တည်ဆုံးသူအနည်းဆုံး12ယောက်ရှိပြီဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒဏ်ရာရသူ125ယောက်လောက်ရှိပြီးတော့အတော်များများအပြစ်စီပြီးကြားရမှာပိတ်မိနေစေဖြစ်ပါတယ်။ငင်းကစီချွန်ပြည်နယ်ချန်နင်းမြို့နာကိုဗဟိုပြုပြီးတော့လှုပ်ခတ်ခဲ့ရတယ်ဖြစ်ပါတယ်။နေရာဒေသတစ်ခုထဲမှာပဲပြင်းအား9.9ရှိတဲ့ငင်းလှုပ်ပြီးမကြခင်မှာပြင်းအား9.2ငင်းတစ်ခုဆက်လက်ပြီးတော့လှုပ်ခတ်ခဲ့တယ်လို့ American ဘူမိဗေဒစစ်တမ်းအေဂျင်စီကပြောပါတယ်။ငင်းကြအပြည့်စီများနိုင်တယ်လို့လည်းဘူမိဗေဒစစ်တမ်းအေဂျင်စီကသတိပေးထားပါတယ်
။ American သမ္မတ Donald Trump ဟာ2020ပြည့်နှစ်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးလုပ်ငန်းကိုဒီကနေ့ညပဲ Florida ပြည်နယ် Orlando မြို့မှာလုပ်မဲ့မဲဆွယ်ပွဲနဲ့စတင်တော့မှာဖြစ်ပါတယ်။ဒါပေမဲ့လည်းသူ့ကိုအခိုင်အမာထောက်ခံသူတွေကတော့သမ္မတ Trump ရဲ့မဲဆွယ်တရားဟောပွဲလုပ်မဲ့ Amway Center ခန်းမထဲမှာနေရာတနေရာရဖို့အတွက်တနင်္လာနေ့အစောပိုင်းကတည်းကတန်းစီပြီးတော့စောင့်ဆိုင်းနေကြပါလေ။မဲဆွယ်ပွဲလုပ်မဲ့နေရာနဲ့ဒီဘလောက်စာလောက်အကွာမှာသမ္မတ Trump ကိုထောက်ခံသူ100လောက်စုဝေးနေတာကိုတနင်္လာနေ့နေ့လယ်ပိုင်းကတွေ့ရပြီးလူတန်းထိတ်ဆိုးမှရှိနေသူတွေကမနဲ့၄နာရီကတည်းကသူတို့တန်းစီစောင့်နေလားလို့ပြောပါလေ။သမ္မတ Trump ရဲ့စီးပွားရေးနဲ့လူမှုဆိုင်ရာမူဝါဒတွေကိုထောက်ခံတဲ့အကြောင်းသူတို့အတော်များများကပြောပါလေ။ဒါပေမဲ့လည်းဒီကနေ့ညပွဲကိုလာတဲ့လူတိုင်းကတော့သမ္မတ Trump ကိုထောက်ခံသူတွေကြီးဖြစ်မှာမဟုတ်ပါဘူး။Florida ပြည်နယ် Democratic Party Hispanic အစုရဲ့ Miami ဌာနခွဲနဲ့ Miami Dade Puerto Rican Democratic Club တို့ကသမ္မတ Trump ကိုမထောက်ခံဘူးဆိုတာပြသဖို့အတွက် Miami ကနေ Orlando အထိဘတ်စကားတွေတခြားကားတွေနဲ့တန်းစီပြီးတော့မောင်းသွားကြဖို့စီရင်စီစဉ်နေပါတယ်။သူတို့ဆိုအားဖြင့် Hispanic လူမှုဝန်ဝိုင်းကိုတိုက်ခတ်ပြောဆိုနေတာတွေရပ်ပစ်ဖို့သမ္မတ Trump ကိုတောင်းဆိုဖို့အတွက်စီရင်စီစဉ်နေတယ်လို့ပြောကြပါတယ်။ဒီအကြောင်းသတင်းလွှာကိုသတင်းတွေအပြီးမှာထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာ။
အင်္ဂါနေ့ညနေခင်းထိတ်တန့်ရသတင်းတွေကိုကုချကျော်သိန်းနဲ့မအီတန်းစင်တို့ကကြေညာပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရိုက်နာဆင်နိုင်ပါတယ်သောတာရှင်များရှင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကနေညနေ9:00 to 9:00ခွဲထိ Asia Set 7ဂျိုရူကနေထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကို Intel Set 17နဲ့ Mia Set 3တို့ဂျိုရူတို့ကနေပြောင်းလဲထုတ်လွှင့်ပေးနေပါပြီစလုံးပေါင်းတွေကတော့ INTELSAT 17နဲ့ MEA SAT 3တို့ဖြစ်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါရမယ်စီရေပဋိပက္ခဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာလုံခြုံရေးစိုးရိမ်မှုကြောင့်နောက်ထပ်အုပ်ချုပ်ရေးမှူး12ဦးနှုတ်ထွက်စာတင်လိုက်ပါတယ်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေချိန်မှာပဲအုပ်ချုပ်ရေးမှူးတွေနှုတ်ထွက်နေကြတဲ့အတွက်အခက်အခဲတွေကြုံနေရတယ်လို့လည်းဒေသခံတွေကပြောပါတယ်မတိမငိမ့်အခြေတွေကြုံနေရတဲ့ရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါမြန်မာသမ္မတနဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာပဲလုံခြုံရေးစိုးရိမ်မှုကြောင့်ဒေသခံအုပ်ချုပ်ရေးမှုတွေနှုတ်ထွက်နေကြတာပါမနေ့တုန်းကလည်းကြောက်တော်မြို့နယ်အတွင်းကြောက်ဖြူကြီးရွာလမှုသူပင်ရှောက်ချောင်းတန်ထောင်ဘုံမင်းအစရှိတဲ့ကြီးရွာဆက်တရွာကရက်ကြီးအုပ်ချုပ်ရေးမှုတွေကနေမြို့နယ်အုပ်ချုပ်ရေးမှုရုံးမှာနှုတ်ဆက်စာတင်ခဲ့ကြောင်းဘုံမင်းကြီးရွာအုပ်ချုပ်ရေးမှုဦးသွန်းဝင်းကခုလိုပြောပါတယ
်အုပ်ချုပ်မှုတွေကတော့လုံခြုံထားပါတယ်ဒီနေ့ကတော့စစ်တရားကိုပြီးတော့ထောက်ပါတယ်အဲ့ဒါတော့အပြင်ဖြစ်နေသေးဘူးအဲနောက်ကမှဒီပြရမှာပါရဲ့အကောင်တော်ကတော့အဲနောက်ပြန်တော့ခိုက်ပြပါလို့ပြန်တော့ပြီတော့ဖြစ်ပြပါမယ်လို့ပြောပါတယ်
ကြကြီးအုပ်ချုပ်ရေးမှုအပါဝင်ရွာသားတွေကိုရခိုင်လက်နက်ကိုင်ဖွဲ့တွေနဲ့ဆက်နွယ်နေတယ်ဆိုတဲ့တန်တရားနဲ့တပ်မတော်ကနေဖမ်းဆီးမှုတွေများလာတာကြောင့်စိုးရိမ်စိတ်တွေနဲ့နှုတ်ထွက်တာလို့လည်းဦးထွန်းဝင်းကပြောပါတယ
်ရဲ့အုပ်ချုပ်မှုကလည်းမတိုင်မကြားတော့ကျွန်တော်တို့ရရှိကြတော့တဲ့တော်ဝင်ပြီးတော့ခန့်တယ်ခန့်ပြီးတော့တော့ဒီတဲ့တင်နဲ့ဆက်တွေကိုပြောခန့်တယ်လို့ပြောပါတယ်ဒါပေမဲ့သိရှိဆိုတော့အဆုံးတော်တဲ့လူအချုပ်ပို့တော့အမတ်တယ်လို့ထောင်းနေပို့ပို့အဲ့လိုပြန်လာတယ်ဒီမှာမကြည့်ရရရှိတာကဒီလိုခေါ်ပြီးတော့အဲ့လိုကြောက်ပြီးတော့ဒီကေကလုကောပါ
ပြီးခဲ့တဲ့ဇွန်လဆန်းမှာပဲကြောက်တော်မြို့နယ်ရက်ကြီးအုပ်ချုပ်ရေးမှူး46ဦးနှုတ်ထွက်ခဲ့ပြီးအခုအခါဒုတိယကြိမ်နှုတ်ထွက်တာလည်းဖြစ်ပါတယ်။လက်ရှိမှာမနှုတ်ထွက်တဲ့အုပ်ချုပ်ရေးမှူး29ဦးကျန်ရှိနေပါတယ်။ ဒီလိုရကြေးအုပ်ချုပ်ရေးမှုတွေနှုတ်သွက်ခဲ့တဲ့ကျိုးဆက်အနေနဲ့လက်ထမားတွေစိုက်ပျိုးစရိတ်ချင်းတွေထုတ်ယူရေးမှာပါဝင်အခက်အခဲတွေကြုံနေရတယ်လို့လည်းကြောက်တော်ဒေတာခန့်ကိုကျော်လှမ်းမြင့်ကပြောပါတယ်
ကျောက်တော်မြို့နယ်မှာကြည်ရောအုပ်ချုပ်ရေးမှုတွေနှုတ်သွက်တဲ့ကြည်ရော်တွေမှာဒီအုပ်ချုပ်ရေးမှုဖြည့်တစိတ်တွေလက်မှတ်တွေမပါရင်စိုက်ပျိုးရေးချင်းတွေကထုတ်မပေးဘူးဆိုပြီးတော့စာချုပ်မှာပါတယ်ကိုလည်းတလို့တော့အုပ်ချုပ်ရေးမှုလစ်စီနဲ့ခန္ဓာဦးနှုတ်သွက်ထားတာပေါ့လုံးထွက်တော့တသိတုံတွေအထခဲတော့သူတို့ကတသိရင်လို့လည်းမရဘူးလေအဲ့ဒါနဲ့ဒီလေတောက်သူတို့ကအခက်ခဲဖြစ်နေတာပေါ့
နှုတ်ထွက်သွားတဲ့ရက်ကြီးအုတ်ချုပ်ရည်မှုတွေရဲ့နေရာမှာအစာထိုးရွေးချယ်နိုင်ဖို့ဌာနဆိုင်ရာဖွဲ့စည်းတွေကနေကွင်းစင်ရွေးချယ်ဆောင်ရွက်နေစေချင်နေကြောင်းနေရာလစ်ဟာမှုနဲ့ကြုံနေရတာပါရခိုင်ပြည်နယ်တွင်းမှာမြမတမတော်နဲ့ရခိုင်တပ်တော်အေအေတို့ကြားတိုက်ပွဲတွေပြင်းထန်လာနေတာနဲ့အမျှအေအေဖွဲ့နဲ့ဆက်နွယ်နေတဲ့ဆိုပြီးမတင်ကမှုနဲ့ဖမ်းဆီးခံရမှုတွေများပြားလာနေလို့အုတ်ချုပ်ရည်မှုတွေနှုတ်ထွက်နေတာပါမေလ25ရက်နေ့ကကြောက်တော်မြို့နယ်ရွှေပြည်ကျေးရွာရိုင်မှုဦးသိန်းစိုးအောင်မေလ29ရက်နေ့ကကြောက်တော်မြို့နယ်မင်းနတ်တောင်ကျေးရွာအုပ်ချုပ်ရေးမှုဦးအောင်သိန်းကျော်နဲ့ရွာသားတို့ဖြစ်သူဦးကျန်သိန်းအောင်တို့ကိုမြန်မာစစ်တပ်ကနေဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ဒီရက်ပိုင်းတွင်းမှာလည်းမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့စစ်ရေးသိမ်းမှနေဆဲဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်းမင်းပြားမြို့နယ်နဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားနေတယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်။
မင်းပြားဘက်မှာကဒီနေ့ဖြစ်နေတာကြာမနေ့ခုနကဒီနေ့မှမှဒီမင်းပြားမျိုးတွေခြေကျင်ကြီးရွာရဲ့ဒီအခြေထက်တောင်တန်းပေါ်မှာတိုက်ပွဲဖြစ်နေတာရှိမနေ့ကဒီဂျန်လာ69ရဲ့နေ့မှာဘလဝါမျိုးတွေအပေါင်းသားရွာရဲ့အနောက်ဘက်က8ကီလိုမီတာကွာအဲ့ဒီတောင်တန်းပေါ်မှာနေ့နေ့7နာရီကနေ့ညနေ6နာရီလောက်ပေါ်တိုက်ပွဲဖြစ်တာရှိဒီဓမ္မစစ်ပြဘက်ကနေပြီးတော့အင်အား900လောက်စစ်ကြောင်း3ကြောင်းလဲနေပြီးတော့အပြင်းထန်ထိုးစစ်နေတာအဲ့ဒီတောင်တန်းကိုအဲ့ဒီမှာညံသူအလောင်းကြီးလောင်းကြံခဲ့တာပေါ့နောက်ပြီးတော့ဒီအဲ့မှာလက်လက်ငယ်တလဲတင်းချီရမိတာလို့ရှိ
တမတော်တရင်မှန်ပြန်ကြားရေးဖွဲ့တွင်မှုဘုံမှုကျုပ်စော်မင်းထွန်းကတော့ပလဝါမြို့နယ်တွင်တိုက်ပွဲမှာနှစ်ဖက်တိုက်ခိုက်မှုရှိခဲ့တယ်လို့ VOA ကပြောပါတယ
်မနေ့ကတော့ပလဝါဘက်မှာဖြစ်ခဲ့ရလေးရှိတယ်ပလဝါအနောက်ဘက်မှာတော့အားမှန်ချောင်းမှန်ရဦးကြအဲ့ညမှာဖြစ်ကြတာရှိတယ်အဲ့မှာတော့ကျွန်တော်နှစ်ဖက်တိုက်ခိုက်ရဆုံးမှုရှိတယ်
မြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲကြောင့်ရခိုင်ပြည်နယ်မှာစစ်ရှောင်းဥယျာဉ်46,000ကျော်တိုးပွားနေတယ်လို့ချင်းပြည်နယ်တွင်းမှာစစ်ရှောင်း3,000နီးပါးရှိနေပါတယ်ဒါအပြင်စီရေးပဋိပက္ခတွင်မှာအေအေဖွဲ့နဲ့ပတ်သက်နေတဲ့ဆိုတဲ့တန်တရားနဲ့မြန်မာစစ်တပ်ကနေဒေသခံ80ကျော်ကိုဖမ်းဆီးရေးယူထားတယ်လို့လည်းရခိုင်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။နိုင်ကုန်အိမ်မင်းမြန်တင်ပြသွားရပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုလိုင်းတိုမီတာ16.25ရောကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့မြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်မှုအလားအလာကြောင့်တင်ပြခြင်းပါတယ်။ကမ္ဘာတဝန်စီးပွားရေးအခြေအနေတွေမရေမယားဖြစ်နေပေမဲ့မြန်မာနိုင်ငံကတော့ရှေ့လာမယ့်နှစ်တွေမှာအလားအလာတွေကောင်းနေတယ်လို့ကမ္ဘာဘဏ်ရဲ့ခန့်မှန်းချက်အသစ်ကဖော်ပြလိုက်ပါတယ်။ဒါပေမဲ့အခြေခံအဆောက်အုံလုပ်ငန်းတွေမှာတိုးတက်ဖို့ပြုပြင်ပြောင်းလဲရေးတွေဆက်လုပ်ဖို့လိုအပ်နေစေဖြစ်ကြောင်းလဲလုပ်ငန်းရှင်တွေကသတိပေးနေပါတယ်။ကမ္ဘာဘဏ်ကဒီကနေ့သုံးသက်ချက်ထုတ်ပြန်လိုက်တဲ့ရန်ကုန်မြို့ကအခမ်းအနားကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းထောက်ကိုစောထက်ကအပြည့်အစုံပြောပြထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့စီးပွားရေးကပြီးခဲ့တဲ့2018ခုနှစ်ထဲမှာမတည်ငြိမ်တဲ့အခြေအနေတွေကိုကြုံတွေ့ရပေမဲ့အခုနှစ်မှာတော့အချိန်ပြန်ရလာပြီလို့ကမ္ဘာဘဏ်ကပြောဆိုလိုက်တာပါဒါပေမဲ့လည်းကမ္ဘာစီးပွားရေးမှာအားနည်းနေရာအမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲလောင်းသာစီစီအတက်ကြနဲ့ဥရောပသမဂ္ဂ EU ကမြန်မာနိုင်ငံပေါ်ကုန်သွယ်ရေးအထူးခွင့်ရရှုပ်သိမ်းနိုင်တာတွေလို့ပြင်ပကရိုက်ခတ်မှုတွေကြုံရနိုင်တဲ့အနေအထားကိုလည်းထောက်ပြထားပါတယ်မြန်မာနိုင်ငံကရည်မှန်းထားတဲ့ရေရှည်ခန့်မြဲပြီးဟန်ချက်ညီရဲ့ဖွံ့ဖြိုးမှုတွေအကောင့်အထည်ဖော်နိုင်ဖို့အစိုးရရောပုဂ္ဂလိကပါပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းကိုလည်းမြန်မာနိုင်ငံဆိုင်ရာကမ္ဘာ့ဘဏ်ဌာနကိုယ်စားလှယ် Gavor Sarsian ကပြောဆိုခဲ့ရပါကမ္ဘာ့ဘဏ်အစီရင်ခံစာထုတ်ပြန်တဲ့အခမ်းအနားမှာပဲလုပ်ငန်းရှင်တွေနဲ့ကျွမ်းကျင်သူတွေကလည်းမြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်စိန်ခေါ်မှုတွေကိုသတိပေးခဲ့ကြတာပါ Yuma Strategic Holdings အမှုဆောင်ရာရှိချုပ် Melvin Pan ကတော့ကလေးစစ်တာလို့စီးပွားရေးလုပ်ငန်းတွေအတွက်အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့အရေးကြီးရလို့ VOA ကိုအခုလိုပြောပါတယ
် So I think there are lots of investors who are looking to invest in Myanmar especially for the infrastructure so that is electricity that's
မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံဖို့လုပ်မဲ့လုပ်ငန်းရှင်တွေကအခြေခံအဆောက်အုံတွေအထူးသဖြင့်တရားစစ်နယ်လမ်းတွေကောင်းကောင်းရဖို့မျှော်လင့်တာပါစီမံကိန်းကြီးကြီးတွေဆိုရင်အစိုးရနဲ့ဆက်နွယ်နေတော့အစိုးရကွန်မြူချက်လိုတဲ့လုပ်ငန်းကြီးတွေအတွက်ပေါ့လုပ်ငန်းသေးတွေပြီးတော့လူတော်တော်များများကလျှက်စစ်အတွက်စိုးရင်ကြတယ်ဒါကလျှက်စစ်အတွက်ကုန်ကျစရိတ်ထက်လျှက်စစ်ပုံမှန်ရဖို့အတွက်ပါလာလိုက်ပြက်လိုက်ပြီးတော့စက်ရုံတွေကစက်တွေကိုနှိုးလိုက်ရက်လိုက်နဲ့ဗီဇာတွေဝယ်ရတယ်ဒါတွေကကုန်ကျစရိတ်ကြီးတာပါ
မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာ2018-2019ဘဏ္ဍာနှစ်မှာ 6.5 ရာခိုင်နှုန်းရှိမယ်လို့လဲကမ္ဘာဘဏ်ကခန့်မှန်းထားပါတယ်။အထူးသဖြင့်စောက်လို့ရေးအထည်ကျုံးနဲ့ဝန်ဆောင်မှုလုပ်ငန်းတွေဒီနှစ်ထဲမှာပြန်အားကောင်းလာမယ်လို့လဲမျှော်လင့်ထားတာပါ။ဒီအခြေအနေတွေကိုထိန်းနိုင်မှုကတော့ပြုပြင်ပြောင်းလဲရေးတွေဆက်လုပ်သွားဖို့လိုအပ်တယ်လို့လဲရန်ကုန်မြို့ရှန်ဂရီလာဟိုတယ်မှာကျင်းပရဲ့ကမ္ဘာဘဏ်ရဲ့အစဉ်ကာလထုတ်ပြန်တဲ့အခမ်းအနားမှာပါဝင်ဆွေးနွေးသူတဦးဖြစ်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာသက်ခိုင်ကပြောပါတယ
်အခုကျတော့လေပြန်တက်တော့လေ 6.5 ပဲတက်တယ်ဆိုနည်းသေးတယ်ပေါ့အဲ့ကျတော့ဘာလဲဆိုသူ့ရဲ့ခေါင်းစဉ်က building reform momentum ဆိုကျွန်တော်တို့မှာတိုင်းပြည်မှာစီးပွားရေးအရပေါ့စီးပွားရေးအဆောက်အုံအရပြုပြင်ပြောင်းလဲစရာတွေအများကြီးရှိသေးတယ်အဲ့ဒါကိုအရှိန်အဟုန်ရအောင်လုပ်ရမယ်လို့ဟိုဒါ World Bank ကကျွန်တော်တို့သတိပေးလိုက်တာပေါ့နော
်စီးပွားရေးဖွံ့ဖြိုးမှုတွေကိုထိန်းထားနိုင်ဖို့ငြိမ်းချမ်းရေးနဲ့လုံခြုံရေးဟာရေးပါရဲ့အခန်းကဏ္ဍမှာရှိနေရကိုလည်းကမ္ဘာ့ဘဏ်ရဲ့အစဉ်ကာလကထောက်ပြထားသလိုပညာရေးကျမကြီးနဲ့လျှက်စစ်တအားဖူလုံကြီးလိုအပ်ချက်တွေကိုလည်းထောက်ပြထားပါတယ်။ဒီလိုအပ်ချက်တွေအတွက်ကမ္ဘာ့ဘဏ်ကနည်းပညာနဲ့ငွေကြေးအကူအညီတွေပေးရသွားမှာဖြစ်ကြောင်းကိုလည်းကတိပြုပြောဆိုခဲ့ပါရယ်ခင်ဗျာ။
ပြောရှင်ခင်ဗျာဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာတက်ကြွလှုပ်ရှားသူတွေဖန်ဆီးအရေးယူခံရတာတွေတိုးမြင့်လာတာနဲ့အတူပဲစစ်မှတ်ဖြစ်ပွားနေတဲ့တိုင်းဒေသတွေမှာဆိုရင်လေသဘုံနဲ့ဆက်သွယ်ရဲဆိုတဲ့တန်လျာနဲ့ဒေသခံတွေဖန်ဆီးစစ်ဆေးမှုခံရတာတွေပိုပြီးတော့တိုးလာနေပါတယ်နိုင်ငံရေးနဲ့ယုံကြည်မှုကြောင့်ဖန်ဆီးခံရသူတွေအတွက်တရားဥပဒေလမ်းကြောင်းအရဖြည့်ရှင်းခွင့်တွေလုံလုံလောက်လောက်ရှိပါရဲ့လားတန်လျာနဲ့ဖန်ဆီးခံရသူတွေရဲ့နင်နာမှုတွေအတွက်ရောဘယ်လိုကူစားပေးနိုင်မလဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ပါဝင်စွန့်နေမြင်းများလိုတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာက bamis@voenews.com ဖြစ်ပါတယ်။ပါဝင်စွန့်နေမြင်းများကြမဲ့သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
VOA American အတန်းရဲ့ဒိုင်လီလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီကနေ့ည9:00ဒိုင်လီလိုင်းဆွေးနွေးကအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။ American သမ္မတဒိုနယ်ထရမ့်မှာဒုတိယသမ္မတတက်တန်းအတွဲထပ်မံရွေးကောက်ခံမဲ့အကြောင်းရွေးကောက်ပွဲအတွင်းအချိန်နဲ့ရှင်းပြရမယ့် Florida ပြည်နယ်မှာဒီကနေ့စတင်ကြေညာတော့မှာပါ။တိုင်းပြည်စီးပွားရေးအခြေအနေတိုးတက်ကောင်းမွန်နေတာကြောင့်သူ့ကိုမဲဆန္ဒရှင်တွေကထပ်ပြီးတော့ရွေးကောက်ကြလိမ့်မယ်လို့လည်းသမ္မတထရမ့်ကမျှော်လင့်နေပါတယ်။ဒါပေမဲ့လည်း2020ရွေးကောက်ပွဲအတွက်မဲဆွယ်စီယုံမှုတွေစတင်ကြတော့မယ့်အချိန်မှာပဲမဲဆန္ဒရှင်အများစုရဲ့ထောက်ခံမှုမရှိလာဘူးလို့လူမှုစစ်တမ်းတွေမှာဖော်ပြနေတာကြောင့်တာဟာလက်ရှိတာဝန်ထမ်းဆောင်နေတဲ့သမ္မတသူဦးတော်အနည်းရှိနိုင်တဲ့အခြေအနေပါ။ဒီအကြောင်း VOA သတင်းထောက်ဂျင်းမလုံးသတင်းပေးပို့ထားတာကိုတော့ကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်။
2016ရွေးကောက်ပွဲတုန်းကသမ္မတထရမ့်ပုတ်တီဂါဒီလေးအနိုင်ရလိုက်ပြီးလာမယ့်ရွေးကောက်ပွဲမှာအကြိတ်နဲ့ရှင်ပြန်ရခြင်းရှိနေတဲ့ပန်ဆယ်ဗေးနီးယားပြည်နယ်ကိုသမ္မတရဲ့ Air Force 1လေယာဉ်ကြီးမကြာသေးခင်ကပဲဆက်ရောက်သွားခဲ့ပါတယ်။ရှင်းနေရွေးကောက်ပွဲအတွက်မက်ဆေ့ချ်ဆွေးနွေးမှုတွေအတွင်းတိုင်းပြည်စည်းဝါတိုးတက်ကောင်းမွန်နေတာကသူ့အတွက်အသာစီးရစေမယ့်ကိစ္စလို့သမ္မတထရမ့်ကယူဆနေပါတယ
်။ Politics is a crazy world but when you have the best employment numbers in history
မင်းရေးဆိုတာထူးဆန်းပါတယ်။ဒါပေမဲ့တမိုင်းတစ်လျှောက်လှုပ်လှုပ်တဲ့လူကြီးအများဆုံးအလုပ်လက်မဲ့အရေးအတွက်အ ਨੇ ဆုံးပြီးတော့အကောင်းဆုံးစီးပွားရေးလို့ယူဆလို့ရနိုင်တဲ့အခြေအနေတွေရှိနေတာကြောင့်ဒီရွေးကောက်ပွဲကိုရှုံးစရာအကြောင်းမရှိနိုင်ပါဘူး
။သူပြန်ရွေးခံမယ့်အကြောင်းတရားဝင်မကြေညာခင်သူ့ရဲ့မဲဆွယ်စည်းရုံးအဖွဲ့ကထုတ်ပြန်တဲ့ရုပ်တံကြော်ညာမှာလည်းသူ့ရဲ့အောင်မြင်မှုတွေကိုထည့်သွင်းဖော်ပြထားပါတယ
်။ And we will make America great again.
သမ္မတထွန်းဟာပြန်ရွေးခံမယ့်အကြောင်းသူ့ရဲ့တရားဝင်ကြေညာတဲ့အခမ်းအနားကိုတော့ဒီကနေ့ဒေသဆန်တော်ချင်းညနေပိုင်းမှာဖလော်ရီဒါပြည်နယ်မှာကျင်းပမှာဖြစ်ပြီးဒီမိုကရက်ဘက်ကဘသူပဲတက်လာလာရှင်ပြိုင်မှုအသင့်ပြင်နေပါတယ်။လက်ရှိမှာတော့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ဟာဒီမိုကရက်ကိုယ်စားလှယ်လောင်းနေအကြမ်းမှာရှေ့ကဥဆောင်နေပြီးသမ္မတထရမ့်ကိုပြင်းပြင်းထန်ထန်ဝေဖန်နေပါတယ
်။ He's a threat in my view. A threat to our core values. 4 years of Donald Trump.
သူဟာကျွန်တော်တို့ရဲ့စံတန်ဘိုးတွေကိုအဓိကချိန်ချောက်နေတဲ့ပုံကော။၄နှစ်တာသူအုပ်ချုပ်ခဲ့တဲ့ကာလဟာအမေရိကန်တမိုင်းမှာပုံမှန်မဟုတ်တဲ့ကာလလို့သတ်မှတ်လို့ရပါတယ်။ဒါပေမဲ့ရှစ်နှစ်ဆိုရင်တော့ကျွန်တော်တို့ဘသူဆိုတာနဲ့ကဘာကကျွန်တော်တို့ကိုဘယ်လိုမြင်တယ်လဲဆိုတဲ့အခြေခံတွေကိုလုံးဝပြောင်းလဲသွားစေနိုင်ပါတယ
်။မကြသေးခင်ကပြည်내တချို့နဲ့တနင်္ဂနွေလုံးအတိုင်းအတာတို့မှာကောက်ယူခဲ့တဲ့စစ်တမ်းတွေအရဂျိုးဘိုင်ဒန်အပါအဝင်ဒီမိုကရက်ကိုယ်စားလှယ်လောင်းတချို့ကသမ္မတကိုအနိုင်ရမယ်လို့ဖော်ပြနေကြပါတယ်။ သူ့ကိုယ်ပိုင်စစ်တမ်းကောက်ယူရေးအဖွဲ့ရဲ့အဆိုအရအရေးပါတဲ့ပြည်နယ်တချို့မှာဂျိုးဘိုင်ဒန်ရဲ့အတော်လေးနောက်ကျကျနေတယ်ဆိုတာကိုတောင်တမရထရန့်ကလက်မခံမှုဖြစ်နေတာပါအခုချိန်မှာကောက်ယူထားတဲ့တမရရွက်ောက်ပွဲဆိုင်ရာစစ်တမ်းတွေဟာခိုင်မာမှုမရှိလာဘူးလို့ ABC ရုပ်သံသတင်းဌာနက Matt Dowd ကပြောပါတယ
် As we saw in 2016's polls and this the race can change suddenly I think the president would be behooved
2016ခုနှစ်ရွက်ောက်ပွဲမှာကျွန်တော်တို့တွေ့ခဲ့ကြရသလိုပဲလူလူစစ်တမ်းတွေရုတ်တရက်ပြောင်းသွားနိုင်ပါတယ်သူနောက်ကျကျနေတယ်ဆိုတဲ့အခြေအနေအမှန်ကိုတမရကလက်ခံသင့်တယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့စစ်တမ်းတွေကရုတ်တရက်ပြောင်းသွားနိုင်တယ်အဲ့ဒါတွေကလူလူရဲ့သဘောထားအမှန်ကိုထင်ရခြင်းမရှိဘူးဆိုတာဒီမိုကရက်တစ်ဘက်ကလည်းသဘောပေါက်တယ်ပါတယ်
တမ်းပြည်စည်းပွားအခြေအနေကောင်းနေပေမဲ့လည်းတမိုင်းနဲ့ရှင်ကြည့်ရင်တမရထရမ့်ကိုထောက်ခံတဲ့နှုန်းကအတော်လေးနည်းနေတာပါသူတမရတက်တန်းတစ်ချောင်းအဲ့ဒီအတိုင်းပဲရှိလာခဲ့တာလို့ဗာဂျီးနီးယားတက္ကသိုလ်ကလယ်ရီဆာဘာဒိုကပြောပါတယ
် If we simply restrict ourselves to public polls then you could really say nothing's changed
လူလူစစ်တမ်းတွေကိုပဲကြည့်မယ်ဆိုရင်တော့ဘာမှမပြောင်းလဲဘူးလို့ပြောရမှာပါပဲဒေါ်နယ်ထရမ့်ရဲ့တမရတက်တန်းတစ်ချောင်းလုံးမှာထောက်ခံမှုနှုန်းက30ရာခိုင်နှုန်းကနေ40ရာခိုင်နှုန်းဆွန်းဆွန်းလေးမှာတောက်လျှောက်ရှိနေကြတာပ
ါစစ်တမ်းတွေရသူ့ကိုထောက်ခံသူတွေကသူ့လုပ်ရတဲ့အပေါ်ထောက်ခံမြဲထောက်ခံနေကြစေဖြစ်ပေမဲ့2020မှာအနိုင်ရဖို့အတွက်ဆိုရင်တော့တမရထရမ့်အနေနဲ့ဒီတဲ့ပို့ပြီးထောက်ခံမှုရအောင်လုပ်ရလိမ့်မယ်လို့ခန့်မှန်းပြောဆိုနေကြပါတယ်ခင်ဗျာ
ကိုဇော်ဝင်လိုက်ပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ် VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့ညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နိုင်မှာ Intel Set 17နဲ့ Mia Set 3တို့ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်ဒါနဲ့မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်ခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုခွချွချောသိန်းကပြောပြပေးပါအောင
်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဟာနျူကလ িয়ার လက်နက်ထုတ်လို့ရေးသူ့အစိုးရရဲ့အစီအစဉ်ကိုဆွန့်လွတ်ဖို့ရွေးချက်မရှိဘူးဆိုတာ VOA ကကြားတဲ့မြောက်ကိုရီးယားအစိုးရတရားဝင်ဆော်ဆရန်တခုမှတွေ့ရပါတယ်ဒါဟာအပြင်မြောက်ကိုရီးယားကနျူကလ িয়ার ကင်းရှင်းအောင်လုပ်မှတေးကြတယ်လို့သမ္မတထရမ့်အစိုးရကပြောထားတာနဲ့ကွဲလွဲနေပုံရပါတယ် VOA ကကြားတဲ့ထောက်ထားဟာသမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်တို့ရဲ့ဒုတိယကြိမ်ထိပ်သီးအစည်းအဝေးမတိုင်ခင်မြောက်ကိုရီးယားအစိုးရတွင်တရားဝင်သဘောထားနဲ့ပတ်သက်လို့စစ်ဖက်ထိပ်တန်းတာဝန်ရှိသူတွေကိုညွှန်ကြားချက်ပေးတဲ့တင်ကြားရေးလမ်းညွှန်ချက်တစ်ခုဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်မှာအိုမန်ပင်လယ်ကွေ့ကနိုင်ငံသားကြီးနိုင်ငံသားတင်မောနှစ်ဆင့်ကိုအီရန်ကတိုက်ခိုက်ခဲ့တယ်လို့ဆိုတဲ့သက်တည်တွေကိုဖြစ်တဲ့တပ်ပုံအစ်စ်တွေကိုအမေရိကန်ပန်တဂွန်စစ်ဌာနချုပ်ကထုတ်ပြန်လိုက်ပါတယ်။အီရန်တော်လှန်ရေးအင်ဆောင်တပ်ဖွဲ့ IRGC ကမပေါက်ကွဲသေးတဲ့မိုင်းတလုံးကိုဂျပန်ပိုင်ကိုကုကခရစ်ဂျီယစ်ဇေနန်နင်းတင်မောဘေးကနေခွာယူသွားတာကိုတပ်ပုံမှတွေ့ရတဲ့အကြောင်းအမေရိကန်ဘက်ကပြောပါတယ်။နောက်တပ်ပုံမှာတော့တင်မောမှာမိုင်းပုံးဘယ်နေရာမှာကတ်ထားတာလဲဆိုတာကိုတွေ့နိုင်တယ်လို့ပြောပါတယ်။တနင်္လာနေ့ကကိုင်ရိုမြို့တော်တရားခွင်ထဲမှာယူရီးယားလဲကြတဲ့ဆုံးသွားတဲ့အီဂျစ်သမ္မတဟောင်းမိုဟာမက်မော်စီကိုဒီကနေ့မြေမြုပ်တကြိုလိုက်ပါပြီ။မစ္စတာမော်စီဟာအီဂျစ်နိုင်ငံမှာဒီမိုကရေစီနှီးကြရွေးကောက်ပွဲနဲ့ပထမဆုံးရွေးကောက်ခံရတဲ့သမ္မတဖြစ်ပြီးနောက်ပိုင်းမှာစစ်တပ်ကအာဏာသိမ်းဖျောက်ချလိုက်တာပါ။မြန်မာနိုင်ငံကနေရိုဟင်ဂျာမွတ်စလင်တွေထွက်ပြေးသွားတဲ့အချိန်တွေမရောက်ခင်နှစ်အတော်ကြာကလေးကကုလသမဂ္ဂအဖွဲ့အစည်းအများပြားဟာအတူတကွညှိနှိုင်းလှုပ်ဆောင်မှုပြက်ကွက်ခဲ့ကြတာကြောင့်စနစ်နဲ့အဖွဲ့အစည်းတစ်ခုလုံးလိုက်မအောင်မြင်မဲဖြစ်သွားရတယ်လို့ကုလသမဂ္ဂနဲ့ပတ်သက်ပြီးတိကျလေးလည်ဆန်းစစ်ထားတဲ့အစည်းအဝေးတစ်ခုမှာဖော်ပြထားပါတယ်။36မြန်မာပါတီအစည်းအဝေးကိုဂွာဒီမာလာနိုင်ငံသားရေးဝန်ကြီးဟောင်းနဲ့ကုလသမဂ္ဂဆိုင်ရာဂွာဒီမာလာတန်မန်ကြီးဟောင်းဂျော့ဂျ်ရူဇန်သားကလည်လာပြုစုတာပါခင်ဗျာ
။တရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်းဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဝက်နာရောဘတ်စ်ဖြစ်ပါတယ်။ VOA American အသံညာပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ25 kHz 953ည၊လိုင်းဒိုမီတာ32 kHz 13803ည၊လိုင်းဒိုမီတာ57 kHz 9339နဲ့လိုင်းလမီတာ190 kHz 953ကိုကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.
From Washington,